ကိုရိုနာဗိုင်းရပ်စ်ပူစက်ခံရမှုကိုကုသဖို့စီးတွေ့ရှိပြီလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ပြောကြားသွားတဲ့သတင်းကိုတင်ပြလိုပါတယ်။နေချာရောကကုသမှာအဆုံးပြည့်ကလိုရိုကွင်းဆေးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်လာနိုင်တဲ့ COVID-19 ရောဂါကုသမှာပြုနိုင်ဖို့အတွက်အများဆုံးရရှိနိုင်အောင်လှုပ်ဆောင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားသွားပါတယ်။ဆင်းနမဲ့အပြည့်စုံကတော့ hydroxychloroquine ဖြစ်ပြီးမြေဖြာရောဂါနဲ့အစင်းမြစ်ကိုက်ခဲတဲ့ဝေဒနာရောကုသတဲ့နေရာမှာသုံးလဲဆီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်စေပြည့်စည်ရေးကိုလည်းအပြည့်အစုံဆန့်သက်နေပြီးဒါကတော့နောက်ဆက်နလောက်မှမှအဆုံးပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လောလောဆယ်မှာကုသနိုင်တဲ့ဆီးပြည့်စည်ကပုံမှုအရေးကြီးနေတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့သူအခုညွန်တဲ့နှစ်ခြားစရာစိတ်အလားအလာကောင်းတယ်လို့ကြားသတင်းနဲ့မွန်လပိုင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာဖြစ်ပါတယ်
။ A drug called chloroquine and some people would add to it hydroxychloroquine
chloroquine state to chloro hydroxy sulfate for gan and tv jore hydroxychloroquine lo kho ja ware so lo chloroquine da ma mo hydroxychloroquine po ya aku da ha net cha si atwe a thung pyu ware pin tan de a sin nyet kai yo a atwe le be di si ye pung san kwe de myu wo thung ja ware di atwe san da su si mu re အများကြီးပြုလုပ်ဖို့လိုအပ်ပါသေးတယ်။ပုံစံကွဲအမျိုးမျိုးလည်းရှိတဲ့စိတ်ပြင်းထန်တဲ့ဆီးဖြစ်ပါတယ်။အစောပိုင်းကလည်းဒီကတော့အင်မတန်အတက်စရာကောင်းပါတယ်။ဒီဆီးကိုအများဆုံးရရှိနိုင်အောင်ဆောင်ရွက်ဖို့ကျွန်တော်လှုပ်ဆောင်နေပါတယ်။လို့ဒေါ်နယ်ထရမ့်ကပြောကြားတာဖြစ်ပါတယ်။ဒါပေမဲ့ FDA လို့ခေါ်တဲ့စားသောက်ကုမ္ပဏီဆေးဝါးဌာနအကြီးအကဲစတီဗန်ဟန်ကတော့ကလိုရိုကွင်းဆေးဟာ COVID-19 ရောဂါကုသရမှာထိရောက်မှုရှိရဆိုတဲ့ရွေးမှားတဲ့မျှော်လင့်ချက်မျိုးမပေးလိုဘူးလို့ပြောပါတယ်။တကယ်တော့ COVID-19 ကိုကုသရတဲ့နေရာမှာအဆုံးပြုနိုင်တဲ့ဆေးကိုလောလောဆယ်ဘယ်မှမတွေ့ရှိသေးပါဘူး။သမ္မတဒေါ်နယ်ထရမ့်ကလည်းဒီနေရာမှာတော့သူ့ရဲ့လေသံကိုအခုလိုလျှော့ပြောသွားတာတွေ့ရပါတယ်
။ Clinical trials are already underway for many new therapies and we're working on scaling these to allow many more Americans to access.
ကြောင်းလည်းဖြစ်စေနိုင်တဲ့ဆေးဖြစ်နိုင်တယ်၊ game changer ဖြစ်နိုင်တယ်မဖြစ်ဖက်လည်းနေနိုင်တယ်။ Or maybe not. သမ္မတဒေါ်နယ်ထရမ့်ကအဲ့လိုပြောကြတာဖြစ်ပါတယ်။ကျန်းမာရေးဆိုင်ရာအကြီးအကဲတွေကလည်းဒီဆေးရဲ့စိတ်ချရမှုထိရောက်မှုကိုစနစ်တကျပြုလုပ်ဖို့လိုအပ်တယ်လို့ပြောနေကြတာပါ။စီဗန်ဟန်ကပဲဒီဆေးကိုသူတို့ FDA အနေနဲ့တည်ဝင်အစည်းအမတ်မပြုရသေးဘူးလို့ဆိုပါတယ်။ဒီဆေးဟာကိုရိုနာဗိုင်းရပ်စ်ရောဂါကုသရနေရမှာအဆုံးတည့်ပြီးစိတ်ချရပြီလို့သိပ္ပံပညာရှင်တွေအများစုကသဘောတူအတည်ပြုရမရှိသေးပေမဲ့ဒီစီကိုတရုတ်နိုင်ငံနဲ့ပြင်သစ်နိုင်ငံတို့မှမကြခင်ကလူနာတချို့ကိုကုသတဲ့နေရာမှာအဆုံးပြုခဲ့ပြီးအင်မတန်အလားအလာကောင်းတယ်လို့သိပ္ပံပညာရှင်တချို့ကပြောကြအောင် AFP သတင်းဘုတ်ကရေးသားထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာလူအများအပြားအတွက်တော့ဖြားတာ၊ချုံဆူတာလောက်စတဲ့ရောဂါလက္ခဏာအသေးမွှားလေးဒါမှမဟုတ်အတော်သင့်နောက်သာပြသနိုင်မှာဖြစ်ပြီးတချို့အထူးသဖြင့်အသက်အရွယ်ကြီးရင်းသူတွေနမောနီးယားအဆုတ်ရောဂါလိုကျန်းမာရေးပြဿနာဖြစ်နေသူတွေအတွက်ကတော့ရောဂါလက္ခဏာပိုပြီးပြင်းထန်နိုင်ပါတယ်။လူအများစုမှာဒီဗိုင်းရပ်စ်ကုသခံရရာကပြန်လည်သက်သာနိုင်ပါတယ်။ WHO ကကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အကြော်ရစိတ်မပြင်းထန်တဲ့လူငယ်တွေအခုနှစ်ပတ်အတွင်းပြန်လည်သက်သာနိုင်ပြီးပြင်းထန်တဲ့လူငယ်တွေအတွက်ကတော့ပြန်လည်သက်သာဖို့ရသက်သာ၃ဘက်ကနေ၆ဘက်ထိကြာမြင့်နိုင်ရလို့ပြောကြောင်း AP သတင်းတပုတ်ကကိုကဖော်ပြထားပါတယ်ကျွန်တော်ကြိုးစားမှာပါခင်ဗျာ